မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းဟာအစားအသောက်တွေနဲ့ရှင်းရင်နည်းနေသေးတယ်လို့ပြည်ကမျိုးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကပြောပါတယ်။အမေရိကန်ဒေါ်လာငွေတန်ဖိုးတက်လာပြီးမြန်မာငွေတန်ဖိုးကျဆင်းသွားတာကြောင့်မြန်မာငွေဖောင်းပွားမှုနှုန်းတက်လာရတဲ့သဘောမျိုးလဲဦးအောင်တောင်းကချိတ်ဆက်ပြောကြားသွားပါတယ်။ဗန်စနစ်နဲ့ပတ်သက်ပြီးလေ့လာဖို့ဂျာမနီနိုင်ငံစီသွားမယ်ခီးစဉ်မတိုင်ခင်ရန်ကုန်လေဆိပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးအောင်တောင်းကအဲ့ဒီလိုပြောဆိုသွားတာပါ။အပြည့်အစုံကိုကိုကျော်သိန်းကပြောပြပါမယ်။
မြန်မာနိုင်ငံရဲ့ငွေဖုံးပွားမှုနှုန်းဟာ2010ပြည်နှစ်ကနေ2014ခုနှစ်တွင်ဖြန်းများ9.1ရာခိုင်နှုန်းရှိခဲ့ရာကနေ2015ခုနှစ်မှာတော့8.4ရာခိုင်နှုန်းအထိတက်သွားတာကိုအာရှဖွံ့ဖြိုးရေးဘဏ် ADB ကထုတ်ပြန်တဲ့ကိန်းဂဏန်းမှာတွေ့ရပါတယ်။ဒီလိုငွေဖုံးပွားမှုနှုန်းကုန်တက်သွားတာနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ဘဏ်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးအောင်တောင်းကသတင်းထုတ်တွေကိုအခုလိုပြောသွားတာပါ။
အမေရိကန်စီးပွားရေးကတအားတိုးတက်လာတယ်။တအားတိုးတော့အမေရိကန်ငွေကပုံပြီးခိုင်မာတာပေါ့။အထူးသဖြင့်ကတော့ဒီဇင်ဘာရဲ့ဒီနောက်ပိုင်းဇန်နဝါရီဖေဖော်ဝါရီမတ်မှာဒီဗီလာမှာအမေရိကန်ငွေကခုန်တက်လာတာ။အရင်က 5% 6% လောက်ကနေတော့ 12% 30% အထိတက်လာတာ။တက်လာတဲ့ခါကျတော့ဒါတကမာလုံးနဲ့ဖြစ်တဲ့ကိစ္စပဲ။တိုင်းပြည်ရဲ့ငွေကြေးအလုံးအကျပါပဲ။ဗမာပြည်ကတော့9လောက်ကနေပြီးတော့အခုတော့10လောက်အထိရောက်လာတာပေါ့လေ။ဒါဗမာပြည်ကလည်းပဲငွေကြေးဖောင်းပွားမှုအပိုင်းမှာတော့နည်းသေးတဲ့အပိုင်းတော့ရှိနေပါတယ်။သူများတိုင်းပြည်နဲ့ရှင်းရင်နည်းသေးတယ်ဆိုတော့ခါကြတော့ကျွန်တော်တို့ကဒါဘိုးဘန်ရဲ့ဘဏ္ဍာရေးရဲ့ဒါဗန်များအဖွဲ့အစည်းများနဲ့တိုင်ပင်ပြီးတော့အတက်နိုင်ဆုံးပေါ့လေဒါတော့ကြိုးစားနေတာပေါ့
အရှိတော်အရှိတော်ဒေတာရွေးနိုင်ငံတွေရဲ့2015ခုနှစ်ငွေဖောင်းပွားမှုနှုန်းအသီးသီးကို ADB ကမကြသေးခင်ကမှထုတ်ပြန်ထားတာမှာအင်ဒိုနီးရှားက 9.5 ရာခိုင်နှုန်းမလေးရှားက 3.2 ရာခိုင်နှုန်းဖိလစ်ပိုင်က 2.8 ရာခိုင်နှုန်းဗီယက်နမ်က 2.5 ရာခိုင်နှုန်းစင်ကာပူနဲ့ထိုင်းနိုင်ငံတွေက 3.2 ရာခိုင်နှုန်းစီအတိအသီးရှိတာတွေ့ရပါတယ်။ဥက္ကဋ္ဌဟာအဖွဲ့ဝင်9ဦးပါကိုယ်စားလှယ်ဝတ်တဖွဲ့ကိုဦးဆောင်ပြီးဂျာမနီနိုင်ငံရဲ့ဘန်စနစ်နဲ့ပါလီမန်စနစ်တို့ကိုလည်လာဖို့ဧပြီလ20ရက်ကနေ30ရက်နေ့ထိဂျာမနီနိုင်ငံစီသွားရောက်မှာပါ။ဒီခီးစဉ်ကိုဂျာမန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်အေဂျင်စီ GIZ ကကမကထပြုစီစဉ်တာပါ။မြန်မာနိုင်ငံရဲ့ဘန်လုံငန်းကဏ္ဍနဲ့ပတ်သက်ပြီး GIZ အဖွဲ့ကမြန်မာနိုင်ငံမှာစီမံကိန်းတစ်ခုလှုပ်ဆောင်နေပြီးတော့မြန်မာဘန်လုံငန်းကဏ္ဍအနေနဲ့ဘဏ္ဍာငွေကြေးလုပ်ငန်းမှာဂျားကန်ဆောင်ရွက်ပေးရတဲ့အခန်းကဏ္ဍကိုပြည့်မြောင်လုပ်နိုင်ဖို့မြန်မာဘဏ္ဍာငွေကဏ္ဍကိုကူညီပံ့ပိုးပေးနေတယ်လို့စီမံကိန်းအကြီးအကဲမစ္စတာထော့မတ်စ်ဖိုးဝတ်ကသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။အဲဒီလိုဂျားကန်ပြည့်လုပ်တဲ့နေရာမှာဘဏ္ဍာအနေနဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလည်းဝန်ဆောင်မှုပေးနိုင်ရမှာဖြစ်ပေမဲ့လက်ရှိမှာအဲဒီလိုဖြစ်မနေသေးဘူးလို့မစ္စတာဖိုးဝတ်ကထောက်ပြပါတယ်။
At the moment, if you're a small enterprise, it's very difficult to get access to credit. And we want to help them. We want to change that.
ကျစီချီမှာအသေးစားအလက်စားစီးပွားရေးလုပ်ငန်းတွေနဲ့ချင်းဝင်ရဖို့တိတ်ကိုခက်နေပါတယ်။ကျွန်တော်တို့ကသူတို့ကိုကူညီကြပါတယ်။အပြောင်းလဲဖြစ်စေကြပါတယ်။အဲ့ဒီအတွက်တစ်ဖက်မှာလွှတ်တော်ကော်မတီနဲ့လက်တွဲလှုပ်ဆောင်နေတယ်လို့တစ်ဖက်ကလည်းဗဟိုဘဏ်နဲ့ရန်ကုန်စီးပွားရေးတက္ကသိုလ်လိုသင်တန်းပေးသူတွေနဲ့လုပ်ကင်နေတဲ့အပြင်တချို့ဘဏ်တွေနဲ့လည်းဓာတ်ရိုက်ချိတ်ဆက်လှုပ်ဆောင်နေပါတယ်။ဒါကြောင့်အခုလောက်ရှုပ်ထွေးတဲ့အပြောင်းလဲလုပ်ငန်းစဉ်ကိုတကယ်ပဲဖော်ဆောင်နိုင်ဖို့ရမတူကွဲပြားတဲ့တောင်ပေါင်းစုံကနေစနစ်ကိုရင်ဆိုင်ဖြည့်ရှင်းဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ်။
လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ရဲ့ဂျာမနီနိုင်ငံခီးစဉ်ကိုကမကထပြုစီစဉ်ပေးတဲ့ GIZ Agency ဟာဖွံ့ဖြိုးတိုးတက်ရေးပိုင်းဆိုင်ရာဂျာမန်အစိုးရရဲ့ဖွဲ့စည်းဖြစ်ပြီးဂျာမန်အစိုးရကိုစားဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်တယ်လို့စီမံကိန်းအကြီးအကဲ Thomas Forrest ကရှင်းပြသွားပါတယ်ခင်ဗျာ။